ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီចောင်းသားတွေရဲ့ဆန္ဒပြမှုကြောင့်နိုင်ငံမှာဒုတိယကြိမ်လွတ်လပ်ရေးရရှိခဲ့ပြီလို့ဒီကြားဖြတ်အစိုးရကိုဦးဆောင်ဖို့နိုင်ငံကိုဒီကနေ့ပဲပြန်ရောက်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကပြောကြားလိုက်ပါတယ်။နိုင်ငံကိုဒီမိုကရေစီပြန်လည်ထွန်းကားအောင်သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ဒါကာမြို့တော်ကိုပြန်ရောက်ခြင်းမှာအခုလိုပြောကြားခဲ့ပါတယ်။အဲဒီတော်လှန်ရေးကြောင့်ရလာတဲ့အောင်ပွဲအစနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီမိုကရေစီလမ်းကြောင်းစီဆစ်ဆက်သွားမှာဖြစ်တဲ့အကြောင်းဒီလိုအခြေအနေဖြစ်လာအောင်ကြိုးပမ်းခဲ့ကြတဲ့လူငယ်တွေကိုကျေးဇူးတင်ချီးကျူးကြောင်းကြားဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနက်စ်ကပြောကြားခဲ့တာပါလူငယ်ចောင်းသားတွေဟာနိုင်ငံကိုကာကွယ်ပြီးတော့တိုးတက်တဲ့နိုင်ငံသစ်စီအရှိန်နဲ့သွားနိုင်ဖို့နိုင်ငံကိုအသက်တစ်ဖန်မွေးဖွားပေးခဲ့တယ်လို့လည်းသူကပြောပါတယ်။ចောင်းသားတွေသတင်းဖတ်တဲ့ချီဆန္ဒပြခဲ့ကြပြီးတဲ့နောက်15နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာယာရုကနေဆင်းပေးခဲ့ရပြီးတော့အိန္ဒိချင်းအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။အဲဒီနောက်စစ်တပ်ကကြားဖြတ်အစိုးရဖွဲ့ပေးခဲ့ပြီးအစိုးရကိုဦးဆောင်ဖို့ဥရောပကိုရောက်နေတဲ့အသက်84နှစ်အရွယ်မိုဟာမက်ယူနက်စ်ကိုဒီကနေ့ပြန်ရောက်လာခဲ့တာဖြစ်ပါတယ်။လူပေါင်း450ထက်မနည်းသေဆုံးခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့နိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ရရှိအောင်သူ့အစိုးရအနေနဲ့ဦးစားပေးလုပ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံထဲမှာတယောက်နဲ့တယောက်တန်တရားတွေကိုဖယ်ရှားပြီးလွတ်လပ်မှုကိုကာကွယ်ကြဖို့အတွက်လဲကောင်းဆောင်တဲ့ UNESCO ကတောင်းဆိုခဲ့ပါတယ်ရှင်။